ินจริงเทียวเววันเนนีลาเกเตเชนเฟอเตรอกาวซงเมสวยเบงคอยินทูเมเตเมสวยเบเบลาเมลาThat's a kimba So let you meet Jesus Christ Yang du pa ma mong bwa We wei shao ma la O ro ta ta pe ta Su chin ye ta O lo zi ya kien we Say kien ni la La ba kwe ta kien na เอ็งอย่าเย็นมาหมองเนระเป็นที่อีเลียนเตตุบาเป็นโลยาทีอสงผู้ไปเล่มเ
มอารมณ์แม่มิงลาวะครับเนี่ยตนรี่นุปิตัตตาตุสยากันนาสุเรอซีซั่นเลียอณีภิยอนาสินดูปริตะเมอารมณ์โกจูซูหนุคุ้นเสร็จไล่ไปเรตนรี่อซีซั่นเลียก็ดินี่ลุงเหลือเหลือบัวอัตตาตั่วမိမိတို့ရဲ့ဘဝမှာခွန်အားယူစရာကောင်းတဲ့အကြောင်းအရာလေးတွေပုံဥပမာလေးတွေအဖြစ်ပြက်ကလေးတွေကိုကျွန်တော်တို့ပြောဆိုပြီးတော့တင်ဆက်ပေးနေတဲ့အစီအစဉ်လေးပဲဖြစ်ပါတယ်။လူငယ်တွေရဲ့ဘဝအတ္တတာတူးတည့်ရေးကိုကျွန်တော်တို့ရည်ရွယ်ပါတယ်။လူငယ်တွေရဲ့ဘဝမှာလူငယ်တွေဟာခန္ဓာစိတ်ဝိညာဉ်ဘက်ဆုံဖွံ့ဖြိုးတိုးတက်ဖို့ရန်အတွက်ရည်ရွယ်ပြီးဒီအစီအစဉ်လေးကိုတင်ဆက်လျက်ရှိတာဖြစ်ပါတယ်။ဒီတစ်ပတ်မှာလည်းပဲလူငယ်လူရွယ်တွေရဲ့ဘဝအတ္တတာမှာခွန်အားယူစရာကောင်းတဲ့အဖြစ်ပြက်လေးတစ်ခုအဲကျွန်တော်ပြောပြပါမယ်ဒီအဖြစ်ပြက်လေးကိုနားထောင်ပြီးတဲ့အခါမှာဘဝအတ္တတာမှာပြန်ပြီးတော့စဉ်းစားဆင်ခြင်ပြီးတော့သုံးသပ်နိုင်ဖို့မိမိတို့လည်းလောကရဲ့မှာအသက်ရှင်တာဘယ်လိုလဲဆိုတာပြန်ပြီးတော့သုံးသပ်ပြီးတော့အသက်ရှင်နိုင်ဖို့ရန်အတွက်အဲဒီအကြောင်းအရာလေးတစ်ခုကိုကျွန်တော်ပြောပြပါမယ်လူတစ်ယောက်ကဒီအကြောင်းအရာလေးကိုကစာတပုတ်လိုမျိုးရေးထားခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံမှာဖြစ်တယ်။ကော်ဖီတောက်တောက်တယ်တဲ့။ကော်ဖီတောက်တောက်တဲ့အခါကျတော့သူတို့စီမှာဆိုကော်ဖီဆိုင်ကထိုင်တောက်မယ်ဆိုလို့ရှိရင်တော့အဲတမျိုးပါနော်။တချို့ကြောင့်လည်းထိုင်တောက်တော့မဟုတ်တော့တန်းစီပြီးဝယ်တယ်ဝယ်ပြီးအဲကော်ဖီခွက်ကိုတစ်ခါသုံးကော်ဖီခွက်ပေါ့နော်။စက်ကူနဲ့သူတို့လှုပ်ထားတယ်။အဲကော်ဖီခွက်နဲ့လေးတွေကိုသူတို့တန်းစီပြီးဝယ်တယ်နော်။အမလူ၁၀ယောက်လောက်တန်းစီနေမယ်။ကိုယ်ရောက်လိုက်ဆိုအနောက်ကတန်းစီအဲကိုလဲကြလို့ရှိရင်ကော်ဖီဘယ်နှခွက်ဆိုဝယ်ဝယ်ပြီးအဲကော်ဖီခွက်လေးတွေကိုအလုပ်ကိုတခါတယ်။ယူအလုပ်မှာအလုပ်တိုင်းတဲ့ coffee တော့အဲ့လိုမျိုးလည်းရှိတယ်။ဆိုတော့သူဒီတစ်ခေါက်သွားတဲ့ coffee ဆိုင်ကကြတော့အဲ့လိုမျိုးတန်းစီပြီးတော့ဝယ်ရတဲ့ coffee ဆိုင်ဖြစ်တယ်။အဲ့နဲ့သူကဝင်ပြီးတန်းစီရတယ်နော်သူရှိမှ9ယောက်လောက်ရှိတယ်။တန်းစီရတယ်နော်။တွားရင်နောက်ဆုံးကြတော့သူရှိမှ1ယောက်ပဲကျန်တော့ဒီတစ်ယောက်ပြင်သူ့လှည့်ဆိုတော့သူကလည်းအနေနဲ့ဘာအသင့်ပြင်ထားတာပါနော်ပစံအေးပါလေးထုတ်ထားပြီးပစံရှင်းမှုတယ်။ဆိုတော့သူရှိကတယောက်ကမေးတယ် coffee တစ်ခွက်ဘယ်လောက်လဲတဲ့။ coffee ရောင်းနေလို့ပြောတယ်။ coffee တစ်ခွက်$4ပါတဲ့။အဲ့ဆိုလို့ရှိရင်ကျွန်တော် coffee 2ခွက်ပေးပါတဲ့။ဆောင်ဟိုကနေပါဟုတ်ကဲ့ရပါမယ်တဲ့ဆိုပြီးကော်ဖီဟိုနှစ်ခွက်ကိုဖြောတယ်ဖြောပြီးအခါမှာသူ့အရှိရလို့ပြီးလိုက်အဲ့နဲ့အဲ့ဒီပုဂ္ဂိုလ်ကပတ်စံအိတ်ကိုထုတ်ပြီးတော့ပတ်စံရှင်းတယ်ဒီမှာ$10တဲ့ကော်ဖီနှစ်ခွက်တဲ့ဒီမှာနောက်ထပ် $4အဲ့ဒါဆိုင်းငံ့ထားတဲ့ကော်ဖီတစ်ခွက်တဲ့အင်္ဂလိပ်လိုနော် suspended coffee လို့ပြောဆိုင်းငံ့ထားတဲ့ကော်ဖီတစ်ခွက်အတက်တဲ့ဆိုပြီးပေးပြီးတော့ထွက်သွားဟာသူကနည်းနည်းအံ့ဩတယ်ဘာလဲပေါ့နော်ဆိုင်းငံ့ထားတဲ့ကော်ဖီဆိုတာဘယ်လိုမျိုးလဲပေါ့စိတ်တော့ဝင်စားပါ तू ကကော်ဖီနှစ်ခွက်ပဲယူရတယ်ကော်ဖီနှစ်ခွက်မှကြတော့$1အဲ$4ကိုတစ်ခွက်ဆိုတော့2ခွက်ဆိုရင် $10ပေးသွားတယ်ပြီးတော့နောက်ထပ်အပူ$4ကိုဆိုင်းငံ့တာတဲ့ coffee တော့3ခွက်လေးယူမတော့2ခွက်ပဲယူရအောင်နော်ဒီလိုပဲသူလည်းဘာမသိညာမသိနဲ့ coffee ဝယ်ပြီးတောက်အဲ့ဒါတည့်ရက်နောက်တည့်ရက်ကြောက်လည်းသူကစိတ်ဝင်စားတာပဲ coffee ဆိုင်နားမှာသူသွားပြီးတော့နားထောင်ကြည့်ရအောင်နော်ဒီဆိုင်းငံ့ coffee ဆိုတော့သူတော်တော်စိတ်ဝင်စားနေဘာများလဲအဲ့နဲ့ coffee ဝယ်ဖို့တော့ coffee ဆိုင်နားရောက်သူချက်ချင်းတမ်းမစီသေးဘူးတမ်းမစီသေးပဲနဲ့နော်ကော်ဖီဝယ်တဲ့လူတွေဘလူဝယ်ကြလဲဆိုတော့ तू နားထောင်အဲ့လိုပဲတဲ့နော် तू နားထောင်ရင်းနေတဲ့လူတယောက်လှည့်ကြတော့လူက तू ကနော်ကျွန်တော်ကော်ဖီ3ခွက်ပေးပါတဲ့ဆိုတော့ကော်ဖီဖြော်တဲ့လူကကော်ဖီဖြော်နေတယ်နော်ဒီပုဂ္ဂိုလ်ကပတ်စံရေးဖွင့်ပြီးရော तू ပတ်စံရေးတခွက်ဘလောက်လဲ$4ကြပါတယ်အဲဟုတ်ပါပြီဆိုပြီးရော3ခွက်ဆိုတော့4×3=12နော် $12ပေးလိုက်ရင်ရပြီဒါပေမဲ့ပတ်စံရှင်းကနေကြတော့ तू က$12ပေးလဲဆိုတော့5ခွက်စာပေးတယ်နော်ဟို20 $20ပေးလိုက်တယ်နော်ပြောဒီမှာ$20တဲ့နော်အဲကျွန်တော်အခုတဲသွားမယ်ကော်ဖီ3ခွက်ပူဟာ12ဒေါ်လာတဲ့ကျန်တဲ့ 10ดอลลาร์จ้ะรอซ้ายงานตาเลยกาแฟตั๋วป่ะอะบอกย่อถั่วตัวฮะดีลูกอ่ะปูเยอะเสร็จแล้วอ่ะตูแลกาแฟเวไปแล้วเปลี่ยนแกดังนั้นตูเปลี่ยนว้าไปแล้วดอกช็อตเลยตูซึ้งซ่าเลยถ้าบาแล้วปอเนาะဒီဆိုင်ငံထားတဲ့ကော်ဖီဆိုတာဘာများလဲဆိုသိပြန်အဲနောက်တည့်ရက်လည်းငါဆော့ဆော့သွားပြီးတော့ကြည့်အောင်မှာကွာလေဆိုပြီးတော့သူသွားပြီးတော့ဒီလူကြီးကော်ဖီဝယ်တာဘယ်လိုလဲဆိုသွားပြန်တိုင်းကြည့်ဆောက်လို့ဖြစ်နေတဲ့အချိန်မှာဒီကော်ဖီတန်းစီနေတဲ့လူတွေဘေးနာမှာနော်ဟိုတကယ်လူတယောက်ဝင်လာတယ်အဲ့လူတယောက်မြင်လာနဲ့တည်တာတကယ်အမေရိကန်မှာဆိုလို့ရှိရင်တော့သူတို့ဘယ်လိုပြောမလဲအင်ဂျင်မဲ့ယာဂျင်မဲ့ပေါ့နော်သူတို့တွန်းလှဲလေးနဲ့တွန်းလှဲလေးပုံမှာသူတို့ရဲ့ပစ္စည်းလေးတင်ပြီးတော့နော်အလုံးမရှိအကန့်မရှိဟိုအင်ဂျင်မရှိရာကြီးမရှိသူတွေเนาะသူဝင်လာပြီးတော့အဲဒီကော်ဖီဆိုင်ကောင်မလေးကိုမေးလိုက်တယ်ဆိုင်ငံထားတဲ့ကော်ဖီလေးများမရှိဘူးလားတဲ့အဲ့နဲ့ကော်ဖီဆိုင်ကောင်မလေးကရှိပါတယ်ရှိပါတယ်ဆိုရင်ကော်ဖီတစ်ခွက်ကိုဖြော်ပြီးတော့အဲဒီပုဂ္ဂိုလ်ပေးလိုက်တယ်အဲဒီပုဂ္ဂိုလ်ကအဲဒီကော်ဖီခွက်လေးကိုကားရင်းရောเนาะပျော်ပြီးတော့เนาะအဲဒီကော်ဖီလေးတောက်ပြီးတော့သူ့တွန်းလှဲလေးတွန်းပြောင်းဟာအဲ့မှာသူသဘောပေါက်နားလဲဝါဆိုင်ငံထားတဲ့ကော်ဖီဆိုတာပတ်စံရှိတဲ့လူတွေသောမို့ပတ်စံတတ်နိုင်တဲ့လူတွေကကော်ဖီဆိုင်မှာကော်ဖီဝယ်တဲ့ခါမှာကိုကကော်ဖီ3ခွက်ဝယ်ပေးမယ်လေတကယ်လို့ကို့မှာပတ်စံရှိရအလှလှုပ်တဲ့သဘောမျိုးလဲတက်ရောက်တယ်နော်ဟိုကော်ဖီဆိုင်ကိုတစ်ခွက်ဖို့ပူရှင်းသွားတကယ်လို့များဒီကော်ဖီဆိုင်မှာကော်ဖီမတောက်နိုင်တဲ့လူတွေလာပြီးတော့ကော်ဖီတောက်ချင်ပါတယ်လို့ပြောတဲ့အခါကြားလို့ရှင်အဲ့ဒီကျွန်တော်အပူပေးထားတဲ့ကော်ဖီခွက်ဖို့နဲ့သူတို့ကိုတိုက်လိုက်ပါလို့ပြောတဲ့အထိတ်ပဲဆိုတာကောင်းကောင်းသဘောပေါက်သွားဟာချစ်စရာကောင်းတဲ့ဒလိလေးပါပဲလို့ကျွန်တော်ပြန်ပြီးတော့စဉ်းစားမိပါနုပြတတတူးစရာကဏ္ဍအစီအစဉ်နားထောင်တဲ့လူငယ်လေးတွေကလည်းဒီအကြောင်းအရာလေးပြောပြောခွန်အားပေးကြမှာလောကမှာအလှတရားတွေအများကြီးရှိပါတယ်ရုပ်ဆိုးအကြီးတန်တဲ့တရားတွေလည်းအများကြီးရှိပါတယ်လောကမှာအလှတရားဆိုတာလူတွေပြုံးနေပျော်နေစိတ်ကြည်နူးနေအေးချမ်းနေငြိမ်သက်သာရနေလို့ရှင်ဒါလောကကြီးအလှတရားပဲဖြစ်ပါတယ်ကျွန်တော်တို့ဟာသွာလာလုတ်ကိုင်းနေထိုင်အသက်ရှင်နေနဲ့ကိုယ်အဆင်ပြေနေပေးမယ်တခါကြလို့ရှင်ကျွန်တော်တို့ရဲ့ပတ်ဝန်းကျင်မှာဘလို့ပဲလှုပ်လှုပ်အဆင်မပြေတဲ့သူတွေအများကြီးရှိနေကြတော့မှာပဲအဲ့ဒီလူတွေရဲ့မျက်နာပြုံးသွားပျော့သွားအောင်အဲ့ဒီလူတွေရဲ့စိတ်ထဲမှာချမ်းမြေသွားအောင်တခုခုလှုပ်ပြီးလိုက်နိုင်ခြင်းဟာလဲအင်မတန်မုံမြတ်တဲ့အလှတရားဖြစ်ပါတယ်ဘသူမှလိုက်လို့မမီအင်မတန်လှတဲ့အလှတရားလဲဖြစ်ပါတယ်ဒါကြောင့်မလို့ဒီနေ့ဆိုင်းငံကော်ဖီဆိုတဲ့အကြောင်းအရာလေးနဲ့ဒီနေ့နုပြတတလူငယ်တွေကိုကျွန်တော်မိတ်ဆက်ပေးလိုက်ပါတယ်ဒါတော့အမေရိကန်နိုင်ငံမှာတကယ်ကြံ့သုံးနေတဲ့နေစနစ်ဖြစ်ပါတယ်။ကျွန်တော်တို့လည်းကျွန်တော်တို့ရေကန်မြေကန်နဲ့ဘလို့အကောင်းဆုံးပြန်ပြီးတော့အကောင့်ထဲပေါ်နိုင်မလဲဆိုတာစဉ်းစားပြီးတော့လူငယ်တွေကိုယ်တိုင်ပဲစဉ်းစားပြီးတော့မိမိတို့ရဲ့နေဆက်ရမှာအကောင့်ထဲပေါ်နိုင်ကြဖို့ရန်အတွက်ဒီအကြောင်းအရာလေးကိုကျွန်တော်ပြောပြရေးခွန်အားပေးလိုက်ပါတယ်။လောကမှာအလှတရားတွေအများကြီးရှိပါတယ်။အဲ့ဒီနေရာမှာနေပါနေတဲ့လူတွေ၊စင်းရဲနေတဲ့လူတွေ၊ခက်ခဲနေတဲ့လူတွေရဲ့မျက်နှာအပြုံးမန်းဆင်သွားအောင်သူတို့ရဲ့ဘဝအတ္တတာမှာလည်းကြည်နူးမှုခံစားသွားရအောင်ကျွန်တော်တို့ကတဆွမ်းတလောက်ကူညီလိုက်တာအင်မတန်ကြည်နူးစရာကောင်းတဲ့အလှတရားလည်းဖြစ်ပါတယ်။ဒါကြောင့်မလို့ကျွန်တော်တို့လည်းဆိုင်းငံကော်ဖီတစ်ခွက်လိုမျိုးကျွန်တော်တို့ရဲ့ဘေးပတ်ဝန်းကျင်မှာကျွန်တော်တို့ရဲ့ကဘာကြီးထဲမှာရှိတဲ့ကျွန်တော်တို့လူပဲလူသားတွေသူတို့ရဲ့ဘဝတက်တာမှာပင်ပန်းတာတွေဆင်းရဲတာတွေဟလာမလုံနိုင်တဲ့အခြေအနေနဲ့ဖြစ်နေတဲ့လူတွေလည်းကျွန်တော်တို့လည်းအတတ်နိုင်ဆုံးကူညီပေးပြီးတော့ကျွန်တော်တို့လည်းလက်တစ်ဖက်ပေးပြီးတော့ကူညီပြီးတော့အကောင်းဆုံးလှပတဲ့ကဘာယူတိဆောက်နိုင်တဲ့လူငယ်လူရွယ်တွေဖြစ်နိုင်ကြပါစေလို့ဒီနေ့ဆိုင်းငံကော်ဖီတစ်ခွက်ဆိုတဲ့အဖြစ်ပြက်ကလေးအဖြစ်ကျွန်တော်ခွန်အားပေးလိုက်ပါတယ်လူငယ်တွေရဲ့အလှခွန်အားဖြစ်ပါတယ်လူငယ်တွေရဲ့အလှဖြူစင်ခြင်းဖြစ်ပါတယ်လူငယ်တွေရဲ့အလှသူတစ်ပါးပေါ်မှာစာနာထောက်ထားခြင်းလည်းဖြစ်ပါတယ်ဒါကြောင့်မလို့လှပတဲ့လူငယ်တွေဖြစ်နိုင်ကြပါစေလို့ကျွန်တော်ဒီနေ့ကနေပေါ့ဆုတောင်းမေတ္တာပို့တာပေးလိုက်ပါတယ်ဒီတစ်ပတ်ကျွန်တော်ရဲ့အစီအစဉ်ကတော့ဒီမှာပဲခေတ္တရနာခွင့်ပြုပါအောင်ခင်ဗျာကျွန်တော်ရဲ့အစီအစဉ်ကိုစောင့်မျှော်နားထောင်ပေးကြတဲ့အတွက်နုပြတတ်တာလူငယ်အစီအစဉ်ကိုစောင့်မျှော်နားထောင်ပေးကြတဲ့အတွက်လူငယ်များကိုအထူးပဲကျေးဇူးတင်ပါတယ်ကျွန်တော်ကတော့အစီအစဉ်တင်ဆက်သူတေစာဖြစ်ပါတယ်ကျွန်တော်ရဲ့အစီအစဉ်ဒီမှာပဲခေတ္တရနာခွင့်ပြုပါအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
လောကကြီးမှာကွက်လန်းများစွာမင်းမြင့်ရလာ
လူနေပါတယ်ဖြည့်စည်ဖို့လေလူနေပြီလေ
ရောအားလုံးပေါင်းစည်းပြီးခုပါမှာဘောနီဟာလာပါလာလိမ့်မယ်အတွေ့တွေ့ရချင်းတွေ့အောင်များကိုစုံပစ်ထားခဲ့
လူနေပါလေစိတ်ထားတွေလူနေပြီလေ
မင်းရောငါရောအားလုံးပေါင်းစည်းပြီးခုပါမှာဘောနီဟာလာပါလာလိမ့်မယ်
ခဲ့ရတဲ့အစီအစဉ်နဲ့ပတ်သက်ပြီးမိတ်ဆွေများစာရေးဆက်သွယ်လိုပါကမျှော်လင့်စရာလူငယ်ကပါစာတိုက်တက်